ကချင်လွတ်မြောက်ရေးအဖွဲ့ KIO နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးဖို့တိတိကျကျရက်သတ်မှတ်နိုင်ခြင်းမရှိသေးတဲ့အပေါ်မှာနယ်မြေမငြိမ်သက်မှုကြောင့်ဒုက္ခရောက်နေရတဲ့ကချင်ပြည်သူလူထုကငြိမ်းချမ်းရေးဆွေးနွေးပွဲတွေအမြန်ဆုံးဖြစ်ပေါ်လာဖို့တောင်းဆိုနေကြပါတယ်။မိုးရာသီရောက်လူနီးလာတဲ့အတွက်ဒုက္ခသည်စခန်းတွေမှာထွက်ပြေးခိုလုံနေကြရတဲ့ကချင်စစ်ပြေးဒုက္ခသည်တွေအတွက်လည်းနေစရာအခက်အခဲနဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေအရေးတကြီးလိုအပ်နေတာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တဲကတိုက်ပွဲတွေရက်စဲနိုင်မှုအရေးငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးကြဖို့ပထမဦးဆုံးအကြိမ် KIO ထိန်းချုပ်နယ်မြေဖြစ်တဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာတွေ့ဆုံကြဖို့စီစဉ်နေကြတာဖြစ်ပါတယ်။အရင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကတော့တရုတ်အစိုးရရဲ့စီစဉ်မှုနဲ့တရုတ်ပြည်နယ်ရွှေလီမြို့မှာပြုလုပ်ခဲ့ပေမဲ့ပြည်တွင်းမှာငြိမ်းချမ်းရေးဆွေးနွေးဖို့စီစဉ်တာကတော့ဒါပထမဦးဆုံးအကြိမ်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းအခုအချိန်ထိငြိမ်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်နိုင်မှုနှစ်ဖက်စလုံးကရက်အတိအကျမတက်မှတ်နိုင်သေးတဲ့အပေါ်ကချင်အရေးလှုပ်ရှားသူတွေနဲ့ဒေသခံကချင်ပြည်သူလူထုကစိုးရိမ်မှုတွေရှိနေပါတယ်။ဒါကြောင့်မို့လို့ပြည်သူလူထုကိုတက်သေးထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအမြန်ဆုံးဖြစ်ပေါ်စေချင်ပါတယ်လို့ကချင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးက VOA မြန်မာပိုင်းကိုပြောပါရယ
်။လွန်ခဲ့တဲ့ဒီ6ရက်နေ့စနေနေ့မှာဆွေးနွေးဖို့အဲလောက်ထားတာပေါ့နော်ဒါပေမဲ့အိုင်းကြီးကတော့မဆွေးနွေးဖြစ်ဘူးဒါအနေနဲ့တက်တီတွေမရောက်လို့လို့ပြောပါရယ်အဲတော့ဒီမအနေနဲ့ကတော့ဗာပဲပြောဒီ KIA အနေနဲ့လည်းအရင်အဲတမ်မရောနဲ့ပေါ့နော်တိုက်ခိုက်ခဲ့တော့ကလည်းအဲဘယ်သူမှပါဝင်ခဲ့တာမရှိဘူးဘယ်နိုင်ငံကမှကူညီခဲ့တာမရှိဘူးကိုယ့်အကူပဲဆောင်ရွက်ခဲ့တယ်အခုလိုဆွေးနွေးပွဲတွေလည်းဗာပဲပြောပြည်သူလူထုတက်တီထားပြီးမှပေါ့နော်ဆောင်ရွက်ပို့ပြီးမှကောင်းမယ်လို့ဒီမကတော့ညီမရယ်ဒီတခြားနိုင်ငံတခြားကလာရောက်ပြီးနားထောင်တယ်ဆိုရယ်ကောက်ပါတယ်ဒါပေမဲ့သူတို့မရောက်လို့သူတို့ရဲ့ဆွေးနွေးပွဲမလုပ်နိုင်ဘူးဆိုတော့ပြည်သူလူထုနဲ့ဒီအခုကျမတို့ဒီဒုက္ခတွေတွေအတွက်အင်တာနက်နားပါတယ်ဘာလို့လဲဆိုလူထုကလည်းဒီငြိမ်းချမ်းရေးဆွေးနွေးပွဲကိုအများဆုံးဖြစ်စီချင်ပါတယ်အဲအဲ့မှာမဖြစ်တော့ဆိုတော့ကျမတို့ကအစာပြည်သူလူထုအားလုံးကတော်တော်လေးစိတ်အားညော့သွားတာရှိပါတယ်အဲ့တော့သူတို့ပြည်သူလူထုတရားလုံးကိုတက်စီထားပြီးမှဆွေးနွေးစီချင်ပါတယ်ဒါတော့နှစ်ဖက်စလုံးကိုတိုက်သွင်းတာပါ
ကချင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တွေတစ်ဆုံဆွေးနွေးကြတဲ့အခါစစ်မှန်တဲ့ငြိမ်းချမ်းရေးလုံးဝအပြည့်အခက်ရက်စဲနိုင်ရေးအပါအဝင်ဒုက္ခသည်တွေအတွက်အရေးတကြီးလိုအပ်နေတဲ့အခက်အခဲတွေနောက်စိတ်ပိုင်းဆိုင်ရာပြန်လည်ထူထောင်ရေးအပါအဝင်မိမိတို့ရဲ့နေအိမ်တွေကိုစိတ်ချလုံခြုံစွာပြန်ပြီးတော့နေထိုင်ရေးနဲ့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေနဲ့အတူပညာရေးစီးပွားရေးပြန်ပြီးတော့လုပ်ကိုင်နိုင်မှုအလုပ်ကိုင်ဖန်တီးပေးနိုင်မှုအကူအညီတွေကိုအဓိကဆွေးနွေးစေချင်တယ်လို့လည်းကချင်လွတ်တော်အမတ်ဒေါ်တွဲဘူးကပြောပါတယ
် KIO နဲ့ဒီအစိုးရအဖွဲ့နဲ့ဆွေးနွေးတဲ့အခါအဓိကတော့ဒီဒုက္ခတွေကိစ္စတွေလည်းစဉ်းစားပြီးဘူးလို့ပါပေါ့နော်အဲ့တော့သူတို့ကအခုချိန်ကြီးနေရစီတံမပြနိုင်ဘူးဆိုတာအဖြစ်ခရဆိုင်ကြီးလက်မှတ်မထိုးသေးတဲ့အတွက်ဖြစ်တာပေါ့အဲ့တော့အဖြစ်ခရဆိုင်ကြီးလက်မှတ်ထိုးပြီဆိုလို့ရှိရင်တော့မိသားစုအလုံးတွေကိုယ်ရွာကိုပြန်နိုင်တော့တာအကောင်းဆုံးပါပဲ
အခုအချိန်မှာကချင်ပြည်နယ်တဲကတိုက်ပွဲတွေကြောင့်နှင်းမြေမအေးချမ်းတဲ့အတွက်အိုးအိမ်ဆွန့်ခွာပြီးထွက်ပြေးခဲ့ရတဲ့ကချင်ပြည်သူလူထုအနေနဲ့မိုးရာသီကာလမှာနေစရာအခက်အခဲများစွာကြုံနေရပြီးတော့ကလေးတွေအတွက်ကျန်းမာရေးစောင့်ရှောက်မှုနဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေဟာအရေးတကြီးလိုအပ်နေပါတယ်လို့မြေကြီးနာဒေသခံကချင်အမျိုးသမီးကြီးဖြစ်တဲ့ဒေါ်ကြအောင်ကပြောပါတယ်
။ပန်ဝါဘက်နည်းနည်းနေစုနေထားဘက်မှာအစိယတတိကကဲစခန်းတီကိုရွှေဒီမှာတို့စခန်းကိုတင်းပိုက်တာလေအဲ့ဒါဒီထားတယ်။အေးနေရတာတော့ချင်းတတာပေါ့လေလူကအများကြီးစွန်း။ချောင်းမနေရတဲ့အကုန်လုံးတို့တာပေါ့။တို့ကအများအဖြစ်တော့အစားအသောက်တွေအဝတ်ဒီလိုမှာပေါ့လေအေးဖျားရှိခိုးကြောင်းမှာတော့အတိမဆိုတော့ခဏဘဝအစားတွေပြောကြတယ်လေခလေးတွေဘဝအစားတွေအများဖြစ်နေတော့
အခုအချိန်မှာတော့ကချင်ဒုက္ခသည်တွေအတွက်ကချင်အရေးလှုပ်ရှားသူတွေနဲ့ပြည်တွင်းအလူရှင်တွေပူးပေါင်းပြီးတော့ကူညီဆောင်ရွက်နေကြတာဖြစ်ပါတယ်ဒုက္ခသည်တွေအတွက်မိုးရင်းကာလမှာနေစရာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့လည်းဒေါ်ရဲဘူးကပြောပါတယ်
မိုးတွေရောက်လာတော့တော်တော်ခက်ခဲမှာပေါ့နော်အဲဒီနေတာထိုင်တာရောစားတာတောက်တာရောအမိုးကာရီမလုံနိုင်ဘူးပေါ့ဒုက္ခတွေဒီမိုးတွေမှာတော့အဲလုံခြုံတဲ့နေရာမှာဖြစ်ဖြစ်ဒါမှမဟုတ်ခုနေရစီပြနိုင်တဲ့အထိလောက်ပြေးနိုင်တော့ပိုကောင်းမယ်လို့တော်တော်အဲ့လိုပဲမျှော်လင့်ပါတယ
် KIO နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်တရုတ်မြန်မာနယ်စပ်အပါအဝင်ကချင်ပြည်နယ်တဲကကချင်လက်နက်ကိုင်တွေထိန်းချုပ်ရာနယ်မြေနဲ့အစိုးရထိန်းချုပ်ရာနယ်မြေတွေကဒုက္ခသည်စခန်းတွေမှာစစ်ပြေးဒုက္ခသည်ဥယျာဉ်ဟာတသိန်းကျော်ရှိနေပြီးတော့အခုလိုမျိုးနှစ်ဖက်တွေ့ဆုံမှုတွေပြုလုပ်ဖို့ပြင်ဆင်နေကြကြိမ်ပါပဲပြီးခဲ့တဲ့မတ်လလယ်ပိုင်းတုန်းကကချင်တပ်တွေနဲ့အစိုးရတပ်တွေကြားကချင်ပြည်နယ်ပန်ဝါဒေသနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲတွေပြန်ပြီးတော့ဖြစ်ပွားနေပြီးတော့နယ်မြေလုံးကျုံရဲ့အခြေအနေဟာလည်းတည်ငြိမ်မှုမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်ရှင်